ချင်းပြည်နယ်ကံပတ်လက်မြို့နယ်မှာမင်းတပ်ကံပတ်လက် CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နှစ်ဖက်တပ်ဖွဲ့ပြောခွင့်ရတွေကပြောပါတယ်ဒါကြောင့်တိုက်ပွဲဖြစ်ပွားနေတဲ့အနီးတဝိုက်ကကျေးရွာသားတွေဟာစစ်ဘေးကနေတိမ်းရှောင်နေရပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားတာနားဆင်ပါရှင်
။ကံပက်လက်မြို့နယ်ခန်းလန်းကျေးရွာနဲ့ရန်တဲကျေးရွာကြားမှာမင်းတပ်ကံပက်လက်ကာကွယ်ရေး CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့မနေ့ကညနေပိုင်းထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကံပက်လက် CDF ပြန်ကြားရေးဖွဲ့ဝင်သူကပြောပါတယ်။
တိုက်ပွဲကမနက်7နာရီကနေပြီးမှညနေ4နာရီအထိဖြစ်သွားပါတယ်။စစ်ကောင်စီတပ်ဖွဲ့ကအင်အား100မိသားရှိပါတယ်။စစ်တရားတပ်က150မိသားရှိပါတယ်။အထင်အားတဲ့ကိစ္စတွေကဘောလုံးတွေမရရှိသေးပါဘူး
။ဒီမနက်မှာတော့ပြစ်ခတ်တာမကြားရပေမဲ့စစ်ကောင်စီတပ်ဖွဲ့ကကံပလက်မြို့နယ်ကျင်တွင်းမြို့ဘက်ကနေတဆင့်စစ်ကူတပ်တွေထတ်တိုးလာတယ်လို့ပြောပါတယ်။
အခုစစ်ကောင်စီတပ်ကနေပြီးမှအားချိတ်နေကြတယ်။ကျင်းသေးခက်ကနေပြီးမှချိတ်နေလာပါတယ
်။မင်းတပ်နဲ့ကံပလက်မြို့ဘက်တိုက်ပွဲချင်းနေတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းတွန်းကိုဆက်တွယ်မေးမြန်းရမှာခုလူဖြေကြားပါတယ
်။နေ့ရက်တော့ကျွန်တော်မင်းတပ်ဘက်မှာတော့နေ့လေပိုင်းလောက်ကတိုက်ပွဲဖြစ်တာဖြစ်တယ်။ဒီကတော့အီမကွီအင်းဦးအခန်းဘက်ကိုသွားတဲ့အခွဲနဲ့ဖြစ်တာဖြစ်ပါတယ်။ကျွန်တော်စီကတော့တချို့စစ်သည်တွေချာဆုံးသွားတဲ့စစ်သည်တွေတရားရတဲ့စစ်သည်တွေရှိခဲ့ပါတယ်။ဘယ်ဘက်ကတော့မသိပါဘူးကွ။
ပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကစစ်ကောင်စီဖွဲ့ရဲ့မကွီအိမ်နူးမြို့လုံကြုံရေးစခန်းကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ဖို့လှုပ်ဆောင်လာမှာစခန်းနေစစ်သားနဲ့ရဲအရာရှိနှုတ်ပါဝင်အဖွဲ့ဝင်ခုနှစ်ဦးလက်နက်နဲ့တကွ CDF ဖွဲ့စဉ်နဲ့ပူးပေါင်းလာခဲ့ပါတယ်။မကွီအိမ်နူးမြို့ကလုံကြုံရေးတပ်ဖွဲ့ဝင်တွေဒေသခံကာကွယ်ရေး CDF ဖွဲ့တွေနဲ့ပူးပေါင်းသွားလို့၎င်းနေရာအင်အားထပ်ပြေးဖို့အလားမှာတိုက်ခိုက်ခံရတာလို့ဒေသခံတွေကပြောပါတယ်။မနေ့ကဖြစ်ပွားတဲ့တိုက်ပွဲကြောင့်ကံပလက်မြို့နယ်ခန်းနန်းကျေးရွာနဲ့ရန်စဲကျေးရွာပြင်အနီးနားရွာကရွာသားဆောင်ကြီးဘေးလွတ်ရာရှောင်နေရတယ်လို့ကံပလက်စီတဲ့ပြန်ကြားရေးဖွဲ့ဝင်ကဆက်ပြောပါတယ
်။အဲဒီနားမှာရှိတဲ့ရန်စဲကျေးရွာခန်းနန်းကျေးရွာမြောင်ကျေးရွာမချင်းကျေးရွာအဲဒီအနီးနားတစ်ဝိုက်မှာရှိတဲ့ကျေးရွာတူကျေးရွာတွေအကုန်လုံးအစီအစီပြေးဆောင်နေကြပါတယ်။အကုန်လုံးကတိုးထဲကိုရောက်နေကြပါတယ်။ကမ္ဘာပြည်လူဦးရေကတော့တထောင်ကြီးရှိမှာပါ
။မနေ့ကတော့မင်းတပ်မြို့နယ်အတွင်းမှာစိုက်ပွဲဖြစ်ပွားတာမရှိပေမဲ့မင်းတပ်မြို့နယ်ရွှေအောင်သာနဲ့ရွှေတင်းတူကျေးရွာဘက်မှာစစ်ကောင်စီတပ်တွေထိုးစစ်ဆင်နေတယ်လို့ဒေသခံတွေကဆိုပါတယ်။ချင်းပြည်နယ်မှာဆိုရင်မင်းတပ်ကံပလက်ဟာခါထန်တလန်မတူပြီးဖလန်းစားတဲ့မြို့နယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားစိုက်ပွဲတွေဖြစ်ပွားနေတာပါ။မြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းတနင်္ဂနွေလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြမှုတွေစတင်တော်လှန်မှုတွေဆက်တိုက်ဆုသလိုဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။